COVID-19 ကာကွယ်ဆေးစံတမှုနောက်ဆုံးအဆင့်ကိုစတင်လိုက်ပြီလို့ American Company Johnson & Johnson ကဗုဒ္ဓဟူးနေ့ကကြေညာလိုက်ပါတယ်။တကြိမ်တည်းသာထိုးဖို့လိုတဲ့ဒီ COVID ကာကွယ်ဆေးပြည်သူထိရောက်မှုရှိမရှိကိုဒီနှစ်ကုန်ပိုင်းဒါမှမဟုတ်နောက်နှစ်အစောပိုင်းလောက်မှာပြောနိုင်လိမ့်မယ်လို့ခန့်မှန်းကြောင်း Johnson & Johnson's Company ကပြောပါတယ်။ဒီကာကွယ်ဆေးစံတမှုမှာ American, Argentina, Brazil, Chile, Colombia,မက္ကဆီကိုပီရူးနဲ့တောင်အာဖရိကကမိမိစန္ဒတရားစံသက်ကံသူ6000လောက်နဲ့စံသက်နေတာဖြစ်ပါတယ်။ Moderna နဲ့ Pfizer စီးကုမ္ပဏီတွေအပါအဝင်တခြားကုမ္ပဏီတွေကလည်း American နဲ့တခြားနိုင်ငံတွေမှာကာကွယ်ဆေးတွေစံသက်နေတာနောက်ဆုံးအဆင့်ကိုရောက်ရှိနေပြီဖြစ်ပါတယ်။အခုချိန်မှာတော့ American အစားအသောက်နဲ့ဆေးဝါးကုတ်ကဲဌာန FDA ကကာကွယ်ဆေးထုတ်လုပ်သုံးစွမ်းမှုကိုအဆင့်ကျော်ပြီးခွင့်ပြုမလားဆိုတာကိုကာကွယ်ဆေးကြောင့်ညစ်သူပညာရှင်တွေကမေးခွန်းထုတ်နေကြတာဖြစ်ပါတယ်။ Donald Trump ကတော့ကြောင့်ညစ်သူကမန်တာတာတဲ့အချိန်ပေါ်ဆော်ပြီးကာကွယ်ဆေးရနိုင်တယ်လို့တောက်လျှောက်ပြောဆိုနေကြတာဖြစ်ပါတယ်။တစ်ဖက်မှာလည်းအမေရိကန်မျိုးသားကျန်းမာရေးသိပ္ပံညွှန်ကြားရေးမှူးဒေါက်တာ Francis Collins အပါအဝင်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကဆေးရဲ့ဘေးကင်းမှုနဲ့အကျိုးသက်ရောက်မှုကိုစတိခံမှာမဟုတ်ဘဲလိုအပ်တာမှန်တယ်များအားလုံးလောက်ဆောင်သွားမယ်လို့ပြောထားပါတယ်။